ဒေါ်စန်းစုကြည်ကိုပြီးခဲ့တဲ့သတင်းပတ်တုန်းကဆွဲချက်တင်ထားတဲ့ရာဇသက်ကြီးဥပဒေပုံမှ905ခါခွေးနဲ့သဘာဝဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲရေးဥပဒေပုံမှ25တို့ကိုဒီကနေ့တရားရုံးမှာကြားနာစစ်ဆေးပါတယ်905ခါခွေးအမှုအတွက်တရပြိုင်တက်တည်အမည်စရင်ရှေ့သတင်းပတ်ထဲမှာတင်သွင်းဖို့ကိုလည်းတရားရုံးကတောင်းခံခဲ့ပါတယ်ဒေါ်စန်းစုကြည်နဲ့စစ်ကောင်စီဆွဲဆိုထားတဲ့အမှုတွေနောက်ဆုံးအခြေအနေသတင်းပေးပို့ထားတာကိုနန်းလောင်ပြောပြပေးပါရှင်
ပြည်ခဲ့တဲ့တပတ်ကြာနာချိန်မှာဒေါအောင်ဆန်းစုကြည်ဦးဝင်းမြင့်နဲ့ဒေါက်တာမျိုးအောင်တို့ကိုအများပြည်သူတည်ငြိမ်အေးချမ်းမှုပြက်ပြားစေအောင်လှုပ်ဆောင်မှုဆိုတဲ့ရာဇသက်ကြီးဥပဒေပုံမှ905ခခွင်းနဲ့တရားရုံးကဆွဲချက်တင်ဖို့လက်ခံခဲ့ပါတယ်။ဒီကနေ့မှာအဲ့ဒီအမှုကိုနေပြည်တော်တည်တံတရားရုံးမှာဆက်လက်ကြာနာခဲ့တာဖြစ်တယ်လို့ဒေါအောင်ဆန်းစုကြည်ရှင်နေဦးခင်မောင်စောက VOA ကိုပြောပါတယ
်။ပထမတစ်ခုက905ခခွေးပေါ့နော်။နောက်တစ်ခုကတဘာဝဘေး25ပေါ့ပထမဆုံးဆရာဇာကြီး905ခါကိုအမှုစာခေါ်ပါတယ်အဲ့ဒီအမှုကအရင်အချင်းကဆွဲချက်တင်ထားပြီးသားပြန်ခေါ်သက်တည်ကျွန်တော်တို့ဘက်ကနေပြီးတော့မှခေါ်ချင်ပါတယ်လို့လျှောက်ထားတာဖြစ်တယ်ဆိုတော့ဒီနေ့ရုံးချိန်မှာအဲ့ဒီပြန်ခေါ်သက်တည်နှစ်ယောက်ကိုစစ်ပါတယ်တရလူနဲ့အမှုစစ်ရဲရရှိပါဒီကျွန်တော်နောက်ချိန်မှာအစုပ်စဲခံရသူဘက်ကသက်တည်စီရင်တင်ဖို့ရုံးကပြောပါတယ်ဟိုကတဘာဝဘေးဒုတိယအမှုပေါ့အဲ့ဒီအမှုခေါ်ပါလေသို့တော့ဒီအမှုမှာကဒီနေ့စစ်ဖို့ကဟိုတက်တည်နောက်ဆုံးကြံတဲ့တက်တည်တယောက်နဲ့အမှုစီရဲ့အရာရှိတယောက်စီရမှာပါအဲ့တော့ဒီကြံတဲ့တက်တည်ကဒီကနေ့လည်းမလာပါဘူ
းလာမယ့်အပတ်မှာပုံမှန်905ခခွေအမှုအတွေ့ဒေါအောင်ဆန်းစုကြည်ဘက်ကတက်တည်နာမည်စင်းတင်တွင်ဖို့ရှင့်နေတွေဘက်ကပြင်ဆင်နေပြီဆိုပေမဲ့ဘယ်နှယောက်တင်ပြမလဲဆိုတာကိုတော့ရှင့်နေတွေကမပြောပါဘူးနောက်ပြီးတော့ဒေါအောင်ဆန်းစုကြည်တို့ကိုပုံမှန်905ခခွေနဲ့ဆွဲချက်တင်ဖို့ဆုံးဖြတ်ခဲ့တဲ့တရားရုံးဆုံးဖြတ်ချက်အပေါ်အထက်တရားရုံးစီပြင်ဆင်လျှောက်ထားဖို့ရှင့်နေတွေကဆောင်ရွက်နေပါတယ်။အကောင်ဆုံးရလာမျှော်လင့်ပြီးတော့ပြင်ဆင်ချက်တင်သွားမယ်လို့ရှင့်နေဦးခင်မောင်စောကပြောပါတယ
်။ဆွဲချက်ကိုတင်ဖို့တော့ဟောရှိပါတယ်ဗျ။အဲ့ဒါတလအတွင်းတရားမှာဗျ။ခရိုင်ရုံးကိုတရားမှာပါ။နော်။ဘူအားဖြင့်ကတော့ဆွဲချက်ကျင့်စမှုတက်မယ်လို့ယူထားတာ။ဘာမှမပြောဘူး။ဒါလည်းဟုတ်ကောအတိအလေးပဲပြောရတာလုံးချင်ရှိတာကိုအပြစ်လုံခွင့်ထားပါပဲ
လက်ရှိဒေါအောင်ဆန်းစုကြည်အမှုတွေမှာတရလိုဖက်ကနောက်တိုးတက်သေးတွေတင်ဖို့လှုပ်ဆောင်နေရရှိပေမဲ့တရခံဖက်ကတက်သေးတင်သွင်းမှုတွေကိုတရလိုဖက်ကန့်ကွက်တာကြောင့်ပယ်ချခံရရဖြစ်နေတယ်လို့လည်းရှင့်နေတွေကပြောပါတယ်ဒီကနေ့စစ်ဆေးတဲ့နေပြည်တော်အမှုတွေကတော့လာမယ့်အောက်တိုဘာ5ရက်နေ့မှာဆက်လက်စစ်ဆေးသွားမှာပါလာမယ့်အောက်တိုဘာ3ရက်နေ့မှာတော့မန္တလေးမှာဆွဲဆိုတဲ့အကတိလိုက်စားမှု၄မှုအပေါ်ဒေါအောင်ဆန်းစုကြည်ကိုစပြီးတော့စစ်ဆေးတော့မှာပါဒီအမှု၄မှုကိုနေပြည်တော်အထူးတရားရုံးမှာတောက်ကြနေတိုင်းတပတ်ကြားတခါဆက်ဖို့အရှင်းနေပါတယ်ဒေါအောင်ဆန်းစုကြည်အမှုရဲအဖြစ်ပါဝင်တဲ့ဩစတြေးလျနိုင်ငံသားစီးပွားရေးအကြံပေးမစ္စတာရှောင်းတာနာကိုဥတီဆွဲဆိုတဲ့အမှုနိုင်ငံတော်လျှို့ဝှက်ချက်အဥပဒေပုံမှ3တိကငယ်အမှုကိုလည်းအပတ်စဉ်ကြာတာပတိနေ့တိုင်းစစ်ဆေးဖို့ရှိပါတယ်အသက်86နှစ်အရွယ်ဒေါအောင်ဆန်းစုကြည်ကိုစေုပ်ချုပ်ရေးကောင်စီကအမြင့်ဆုံးပြစ်ဒဏ်ချမှတ်ခံရနိုင်မဲ့ဥပဒေနဲ့တရားစွဲဆိုထားတာဖြစ်ပြီးစွဲထားတဲ့အမှုတွေရဲ့အမြင့်ဆုံးပြစ်ဒဏ်တွေကိုပေါင်းမယ်ဆိုရင်ဒေါအောင်ဆန်းစုကြည်အနေနဲ့အနှစ်90နီးပါးနှစ်ရှည်ထောင်ဒဏ်ချမှတ်ခံရနိုင်တဲ့အခြေအနေမှာရှိနေတာဖြစ်ပါတယ်